မန္တလေးမြို့ကမြို့သားရေးလှုပ်ရှားသူတဦးဖြစ်တဲ့ဦးကျော်မျိုးရွှေကိုစက်တွေဥပဒေပုံမှ66ကာကြီးနဲ့အမှုဖွင့်ခံရပြီးတနေ့နဲ့8လကျော်အကြာဒီနေ့နေ့လယ်မှာတရားလိုဘက်ကိုပထမဆုံးစတင်စစ်ဆေးမှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမှုဖွင့်တိုင်ကြားခဲ့တဲ့မမျက်မြထေးက RFA ကိုခုလိုပြောပါတယ်
။ဒီနေ့ကတရားလိုအခုဆယ်လပိုင်းနေ့ရက်နေ့ရပြီးခဲ့တဲ့ရုံချင်းမှာကမဖြစ်ဖြစ်တာကိုကျော်မျိုးရွှေကစကြမထိုင်နိုင်လို့တဲ့ခါနာလို့ဆိုလို့လေအဲ့ဒါနဲ့ကျမကိုဒီနေ့5ရက်နေ့တရားလိုဖြစ်ကျင်းနေတာလေးချင်းပေါ့အားလုံးကိုတို့မျိုးရွှေတရားရုံးကိုလာရတာဆိုရင်လေးချင်းရှိသွားပြီပေါ့
နိုဝင်ဘာလ2ရက်နေ့ကတရားလိုဘက်ကိုစစ်ဆေးဖို့ချင်းဆိုခဲ့ပေမဲ့အမှုဖွင့်ခံထားရသူဦးကျော်မျိုးရွှေဟာကျမ်းမာရေးအခြေအနေကြောင့်တရားရုံးမှာလာရောက်အမှုရင်ဆိုင်နိုင်ခြင်းမရှိလို့တရားသူကြီးကဒီနေ့မှပြန်လည်ချင်းဆိုခဲ့တာဖြစ်တယ်လို့မမျက်မြထေးကပြောပါတယ်။ဦးကျော်မျိုးရွှေဟာ2019ခုနှစ်ဩဂတ်လကအစိုးရဖြုတ်ချရေးအတွက်မန္တလေးမြို့မှာဆန္ဒပြတောင်းဆိုခဲ့တာကြောင့်နိုင်ငံတော်ကြီးညိုပြက်စီမှုပုံမှ905ခါဝင်းနဲ့ဒီနှစ်ဇူလိုင်လ25ရက်နေ့ကအလုတ်ကျန်းတဲ့ထောင်ဒဏ်တစ်နှစ်ခွဲချမှတ်ခံထားရသူလည်းဖြစ်ပါတယ်သူအနေနဲ့ဒီဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံထားရတဲ့အမှုကိုတော့မန္တလေးအိုးဘိုထောင်ကနေရန်ကုန်ကိုလာရောက်ပြီးတော့အမှုရင်ဆိုင်တာဖြစ်ပါတယ်ဦးကျော်မျိုးရွှေကို RFA ကဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလာမယ့်ရုံချင်းကိုတော့နိုဝင်ဘာလ29ရက်နေ့မှာထပ်မံချိန်ဆထားတယ်လို့သိရပါတယ်ရှင်